American သမ္မတ Barack Obama က Iraq မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ American တပ်သားတွေကိုချီးကျူးခုံပြုလိုက်ပါတယ်။သမ္မတနဲ့အတူသမ္မတကတော် Michelle Obama လည်းလိုက်ပါပြီးဗုဒ္ဓဟူးနေ့မှာပဲမြောက် Carolina ပြည်နယ်မှာခြေစိုက်တဲ့ Fort Bragg တပ်စခန်းမှာစကားပြောဆိုခဲ့တာဖြစ်ပါတယ်။ American တပ်သားတွေ Iraq ကနေနောက်ဆုံးအထုပ်ဖြစ်ထွက်ခွာဖို့ပြင်ဆင်နေတဲ့အချိန်မှာပဲသမ္မတ Obama ကအခုလိုဂုဏ်ပြုစကားပြောကြတာဖြစ်ပါတယ်။American တပ်တွေရဲ့ထွက်ခွာမှုနောက်မှာ Iraq ဟာကိုပိုင်ချုပ်ချာအာဏာတည်ငြိမ်မှုနဲ့ကိုအားကိုကိုတဲ့စစ်တပ်တွေနဲ့ကြံရစ်ခဲ့ကြမှာဖြစ်တယ်လို့သမ္မတကပြောပါတယ်။တပ်သားတွေကိုပြောရမှာသူတို့ဟာတကယ့်ကိုထူးခဲတဲ့အောင်မြင်မှုတွေရခဲ့ကြတယ်လို့ဂုဏ်ပြုပြောဆိုပါတယ်။ Iraq နိုင်ငံရဲ့အနာဂတ်ဟာအခုချိန်မှာ Iraq ပြည်သူတွေရဲ့လက်ထဲမှာရှိနေပြီလို့လည်းဆိုပါတယ်။ American တပ်တွေဟာ Iraq မှာကြောက်မဲ့ဖွယ်ရာတိုက်ခိုက်မှုတွေအသေးခံတိုက်ခိုက်မှုတွေလက်ဖြောင့်တနတ်သမားတွေရဲ့ပစ်ခတ်မှုတွေကိုကြမ်းကြမ်းခံရင်ဆိုင်ရင်းနေခဲ့ကြရတယ်လို့လည်းသမ္မတကအတိအမှတ်ပြုပြောပါတယ်။ဒါအပြင်စစ်ဖြစ်နေတဲ့ကိုနှစ်တာနီးပါးမှာကြာဆုံးခဲ့ကြရတယ်။ဒီ Fort Bragg တပ်ကတပ်သား200ကျော်အပါအဝင် American စစ်သည် 4,500 နီးပါးကိုလည်းဂုဏ်ပြုကြောင်းပြောပါတယ်။ American တပ်တွေဟာ Iraq ကနေဒီဇင်ဘာလ31ရက်နေ့ကိုနောက်ဆုံးထားပြီးတော့အပြီးထွက်ခွာနေတာဖြစ်ပါတယ်။ Iraq မှာ2003ခုနှစ်မတ်လကစပြီးစစ်ဖြစ်ခဲ့တာမှာ Iraq ပြည်သူတွေဟာလည်းတောင်းနဲ့ချီပြီးတော့အသက်တွေအိုးအိမ်တွေထိခိုက်ခဲ့ရတယ်လို့ဆိုပါတယ်။